Tora Shimakamia, Digani Korean Thinno of Poesie, Thin O Diao Siare, Korean Gonson Ridema, Luriga Yuikau Demiao Tare, Korean Thin O Diao Sia, Korean Gonson Rishidalu, Goku Go Gonson Niama, A Ting Arama Depi, Thin O Diao Sia, Korean Gonson Lonely Jare Durile, Shijavare, Piajang Sao Ujiga, Hini on Jimapi, Now like Dwe, Thin Thong Chini Bime, Piajin Kantaro Mure Gonson, Home Ho Sura, Tishi Jayame, Korean Tama Jaye, Demati Jamai Nega, Hibian Onwarasa Kanjinga, A Kange Tikani, A Kange Chao Tigo, Digani Tintiato Tama Jansi Sema, Lila Mapibare. Yeshu Kritoha Tukutu, Yiprohe Me Yago, Machimia Kebu Sura, Atin Shatuyame, Hibian Onwarasa Kanjinga, A Kange Tikani, A Kange Chao Tigo, Doctor Tomya Iga. Akulu Lila don't that Timjama Pibare.
Then the other Tama Chan ye, Missu Totashi and Boundu Kmia. Missu Totashi and Boundu Tri, Hibie Owara Sari Hapshi. A papiatkin teasing in a nukabato, let the alamia a jungu. Jesu diamia, so a pubido, popia pilia shinibari. Missu do let the Hibie Owara Sane pathete. We need ye things about Miamia, so a rugu. Yashi pibi, Luchanu Puya, can you bari? ဒီကနေ့ကျွန်တော်တို့ဆက်လက်ရောက်ရှိလာတဲ့အခန်းကြီး၄ရဲ့အဆက်ဖြစ်တယ်ယေဘုရောဟိတ်မင်းကြီးဖြစ်တော်မူသောကက်တင်ရှင်သခင်ခရစ်တော်အကြောင်းကိုဆက်လက်ပြီးတော့ဖော်ပြပေးသွားအောင်မှာဖြစ်ပါတယ်မှန်ပါတယ်ယေဘုရောဟိတ်မင်းကြီးဖြစ်တဲ့ကက်တင်ရှင်သခင်ခရစ်တော်ဆရာဟာလေဝိအမျိုးအနွယ်တွေကနေပြီးတော့ဖျားသခင်ကယွေးကောက်ပြီးတော့မင်းတို့ယေဘုရောဟိတ်မင်းလုပ်စေဆိုလို့သမိုင်းတစ်ခွင ကိုတော်တိုင်ဟာကရာနီတောင်ကုန်းပေါ်ကလဝကတ်တိုင်ကြီးပေါ်မှာရစ်ကောင်တကောင်တဖွဲအပူဇော်ခံခဲ့ခြင်းဖြစ်တယ်။ဣသရေလလူမျိုးတော်အဖို့ရိုးနေအောင်ဤနေအောင်ကြားရပြီးဖြစ်ခဲ့တဲ့အခြားသောယစ်ပရောဟိတ်မင်းတွေတဲ့အလွန်မြင့်မြတ်သောကယ်တင်ရှင်သခင်ခရစ်တော်ဖြစ်တော်မူတယ်။သူပြုတော်မူသောကယ်တင်ခြင်းအမှုဟာလေလူသမိုင်းအတွေ့ပြည့်စုံလုံလောက်ခဲ့ပြီဖြစ်တယ်ဆိုရကိုဒီဟေဘရဲဩဝါဒစာဟာအရေးအကြီးဆုံးသောသင်ခန်းစာများအဖြစ်ဆက်လက်ဖော်ပြပေးသွားအောင်မှာပါဒီကနေ့ကျမ်းကိုမစခင်မှာပြီးခဲ့တဲ့သင်ခန်းစာတွေတည်းကနေပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ဟာအတိတ်ကာလပရောဖက်အပေါင်းတို့တဲ့ဘယ်လိုမြင့်မြတ်ခြင်းရှိခဲ့တယ်ဘယ်လိုဖော်ပြပေးခဲ့ပြီးဖြစ်တယ်ဆိုတာကိုအမှတ်ရစေခြင်းပါသေးတယ်အထူးဖြင့်ဟေဘရဲဩဝါဒစာအခန်းကြီး1အငယ်16နဲ့18တို့ဟာအခုလို့ဆိုခဲ့ကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ထို့ကြောင့်ခရစ်တော်သည်လူတို့၏အပြစ်ဖြေစရာအကြောင်းကိုစီရင်၍ဖျားသခင်နှင့်ဆက်ဆိုင်သောအရာတို့၌ဂရုဏာနှင့်၎င်းသစ္စာနှင့်၎င်းပြည့်စုံသောယစ်ပရောဟိတ်အကြီးဖြစ်အံ့သောငါမိမိညီအကိုတို့နှင့်လုံလုံတူရသောအကြောင်းရှိ၏ထို့သောစုံစမ်းနှောက်ရခြင်းကိုကိုယ်တော်တိုင်ခံ၍ဒုက္ခဆင်းရဲခြင်း၌ကျင်လည်သောကြောင့်စုံစမ်းနှောက်ရခြင်းအမှုနှင့်တွေ့ကြုံသောသူတို့ကိုမစခြင်းငါတတ်နိုင်တော်မူ၏တဲ့မိတ်ဆွေအပေါင်းတို့တဟာကယ်တင်ရှင်သခင်ခရစ်တော်ဟာလူနဲ့အဖဖျားသခင်ကြားမှာစัจ जा နေအမှုဆောင်ဖြစ်တယ်လူစားတိကိုပြီးပြီးပြင်းခံယူပြီးတော့မှသက်ဆွမြေတားနဲ့လူသားတွေအတွက်ကိုကိုကိုပူဇော်ခဲ့တယ်ဆိုတဲ့သဘောတဘာဝကိုရှင်းလင်းပြတ်သားပြီးပြင်းစွာဖော်ပြပြီးလျက်ရှိနေပါတယ်တခါဟေဘရဲဩဝါဒစာအခန်းကြီး3ရဲ့အငယ်1နဲ့အငယ်6တို့ဟာအခုလိုဖော်ပြပြန်ပါတယ်ထို့သောဖြစ်လျှင်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်ဖိတ်တော်မူခြင်းကျေးဇူးကိုခံရသောသူသန့်ရှင်းသောညီအကိုတို့ငါတို့ဝန်ခံသောတမန်တော်နှင့်ယစ်ပရောဟိတ်မင်းကြီးဟုသောယေရှု၏အကြောင်းကိုစိတ်စိတ်ဆင်ခြင်ကြလော့မိတ်ဆွေတို့သတိထားမိပါတယ်နော်ယေရှု၏အကြောင်းကိုစိတ်စိတ်ဆင်ခြင်ကြလော့ဆိုပြီးတော့အဲ့ဒီဟေဘရဲဩဝါဒစာအခန်းကြီး3အစဟာဖော်ပြထားပါတယ်ပြီးတဲ့နောက်မှာမှအဲ့ဒီကျမ်းမှာပဲအငယ်6ကျတော့အခုလိုဖော်ပြပါတယ်ခရစ်တော်မူကားသားကဲ့သို့အင်တော်ကိုအုပ်ဆိုး၍သစ္စာစောင့်တော်မူ၏ငါတို့ဒီကရဲရင်ချင်း၌၎င်းမျောလင်းချင်းနှင့်ဆက်ဆိုင်သောဝါကြွားဝမ်းမြောက်ချင်း၌၎င်းအဆုံးတိုင်အောင်တည်ကြည်လျင်ထိုအိမ်တော်ဖြစ်သည်တဲ့အဲ့ဒီလိုသာမညောင်ညလူသားတို့ရဲ့သဘာဝတည်းကိုလူဘဝတည်းကိုတဝင့်ချင်းကပ်ပြီးတဲ့နောက်လူဇာတိပဂရိပီပီသသနဲ့အသေးခံတော်မူခဲ့တဲ့သခင်ဟာအတိတ်ကာလပရောဖက်တစ်ပါးဖြစ်ဖူးသလိုပစ္စုပန်ကာလမှလည်းကျွန်တော်မိတ်ဆွေတို့အတွက်ကိုစားပြုမေတ္တာများစွာနဲ့ကယ်တင်ခြင်းအမှုတော်ကိုဆောင်နေစေယစ်ပရောဟိတ်မင်းကြီးဖြစ်နေသလိုဘယင်တကာတို့ဤဘယင်အဖြစ်နဲ့လဲတရားစီရင်ဖို့ရန်ကြွဆင်းလာလိမ့်ဦးမယ်သူရှိမှကျွန်တော်တို့ဟာဘယ်လိုနည်းနဲ့မှဟန်ဆောင်ပန်ဆောင်လုပ်လို့မရဘူးကိုယ့်ဘဝကိုဖုံးကွယ်လို့မရဘူးလိန်လို့ညာလို့မရနိုင်ဘူးနှုတ်ကပတ်တော်အတိုင်းအသက်ရှင်ကြရမယ် အလိုတော်ကိုလိုက်နာကြရမည်ဆိုတဲ့အကြောင်းတွေးကိုမမေ့နိုင်စေဖို့ရန်အတွက်ကတော့ဟေဘရဲဩဝါဒစာအခန်းကြီး၄ရဲ့အငယ်၁၁ကနေ၁၃ဟာအခုလိုတိုက်တွန်းနှိုးဆော်သွားခဲ့ပြီးပြီဆိုတာကိုပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့ရှင်းလင်းပြသစွာတွေ့ခဲ့ရပြီးပါပြီ။ဟုတ်ပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး၄ရဲ့အငယ်၁၁ကနေ၁၃အတွင်မှာပြန်ကြည့်ပါ။ထို့ကြောင့်ဣသရေလလူတို့သည်မယုံကြည်သောစိတ်ရှိသဖြင့်လဲတဲ့သူငါတို့သည်မလဲ။ထိုချမ်းသာတဲ့သူဝင်ရမည်အကြောင်းကျိုးစားအားထုတ်ကြကုန်အံ။ဘုရားသခင်နှုတ်ကပတ်တရားတော်သည်အသက်ရှင်ခြင်းတကိုးနှင့်ပြုပြင်ခြင်းတန်လျက်တကားတို့တဲ့ထက်ချင်းနှင့်ပြည့်စုံသည့်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်းအယိုးအဆင့်နှင့်ခြင်းစည်ကို၎င်းပိုင်းခြား၍ထုတ်ချင်းခွဲတတ်၏စိတ်နှလုံးအကြံအစီများကိုလည်းသိမြင်တတ်၏ငါတို့ကိုစစ်ကြောစီရင်တော်မူသောသူရှိ၌မထင်ရှားသောအရာတစ်စုံတစ်ခုမျှမရှိခသိန်းသောအရာတို့သည်အကွက်အကာမရှိဘဲမျက်မှောက်တော်၌လှန်ထားလျက်ရှိကြ၏တဲ့သောတရှင်မိတ်ဆွေအပေါင်းတို့အဲ့ဒီအချက်တွေအားလုံးကိုခြုံငုံသုံးသပ်ပြီးတော့မှသခင်ရဲ့ကျေးဇူးတော်အရေးမှခိုးလှုံကြပါရဲရင်သောစိတ်များနဲ့စိတ်ချလက်ချခံယူတတ်သောယေပရောဟိတ်မင်းကြီးဖြစ်သူသခင်ရဲ့မေတ္တာဂရုဏာသခင်ရဲ့ကျေးဇူးတော်သာလျှင်အဓိကမျှော်လင့်ရာဖြစ်ပါれဆိုတာကိုအဲ့ဒီဟေဘရဲဩဝါဒစာအခန်းကြီး၄ဟာအခုလိုဏိဂုံးချုပ်ဖြစ်ဖော်ပြခဲ့ပြီးလည်းဖြစ်ပါれဟေဘရဲဩဝါဒစာအခန်းကြီး၄ရဲ့နောက်ဆုံးအပိုင်းတွေကိုကြည်ပါယခုမူကားကောင်းကျင်ပုံတဲသို့ကြွဝင်တော်မူသောယေပရောဟိတ်မင်းအကြီးကြီးဟုသောဖျားသခင်ဤသားတော်ယေရှုသည်ငါတို့၌ယေပရောဟိတ်မင်းဖြစ်တော်မူသောကြောင့်ငါတို့သည်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်အံ့ငါတို့ယေပရောဟိတ်မင်းသည်ငါတို့ခံရသောဆင်းရဲဒုက္ခများကြောင့်မကျင်နာနိုင်သောသူမဟုတ်ငါတို့ခံရသည်နိတူအမျိုးမျိုးသောစုံစမ်းနှောက်ရှက်ခြင်းတို့ကိုခံပူးသောသူဖြစ်တော်မူ၏တို့ရတွင်ဒုစရိုက်အပြစ်နှင့်ကင်းလွတ်တော်မူ၏ထို့ကြောင့်ငါတို့သည်သနာချင်းဂယုနာတော်ကို၎င်းတော်လျော်သောမဆာချင်းကျေးဇူးတော်ကို၎င်းခံရမည်အကြောင်းရဲရင်သောစိတ်နှင့်ကျေးဇူးပလင်တော်တို့တိုးဝင်ချင်းကပ်ကြကုန်အံ့။ကောင်းပါပြီ။ဒီကနေ့ဖို့ဆက်ရမယ့်အခန်းကြီး၅ဟာလေအခုလိုဆက်လက်ဖော်ပြပေးလိုက်ခြင်းအဖြစ်အသစ်သောနှိုင်းရှင်ကျဲဥပမာတော်တစ်ခုကိုဆန်းဆန်းပြားပြားကလေးဖော်ပြပေးလိုက်ပါရယ်။ဟေဘရဲဩဝါဒစာအခန်းကြီး၅အငယ်၁။လူတို့တွင်ရွေးကောက်သောယေပရောဟိတ်မင်းမြည်သည်ကားပူဇော်သက်ကာကို၎င်းအပြစ်ဖြေရာရစ်ကို၎င်းပူဇော်၍လူတို့အတွက်ဖျားဝတ်ကိုပြုစီခြင်းဟာခံထားတော်မူသောသူဖြစ်၏ဒီအပိုင်းကလေးဟာအဖဖျားသခင်ရဲ့ပြုတော်မူသောကျေးဇူးတော်အကြောင်းကိုအများကြီးဖော်ပြပေးရရောက်ပါတယ်မှန်ပါတယ်ရှေးကာလအဆက်ဆက်သောပရောဖက်အပေါင်းတို့ဟာယေပရောဟိတ်မင်းအပေါင်းတို့ဟာ၁လူတို့တွင်ရွေးကောက်ခြင်းဖြစ်တယ်၂လူတို့အတွက်ရွေးကောက်ခြင်းဖြစ်တယ်၃လူတို့အတွက်ဘုရားသခင်စီကိုတွားရောက်တိုးဝင်ချင်းကပ်ပေးရတယ်တဲ့မိတ်ဆွေအပေါင်းတို့လူသားအပေါ်မှာအဖဘုရားသခင်ဟာဘလောက်အထိသတိထားတော်မူတယ်လုံခြုံအောင်ကျေးဇူးပြုတော်မူတယ်ကျေးဇူးဂရုဏာတော်နဲ့ပတ်ရတော်မူတယ်ချစ်တော်မူတယ်ဆိုတဲ့အချက်တွေဟာဒီဖို့ပြချက်အဖြစ်ရှင်းလင်းနေပါတယ်သုံးမျိုးသုံးလီတည်ရှိနေတဲ့ကျေးဇူးတရားပါပရောဖက်တွေဆိုတာဟာအဖဘုရားသခင်စီကနေလူသားတွေစီကိုစေလွှတ်ပေးလိုက်တာဖြစ်ပါတယ်ယေပရောဟိတ်မင်းနဲ့မတူပါဘူးအခုယေပရောဟိတ်မင်းတွေဆိုတာကတော့လူသားတို့စီကနေပြီးတော့အဖဖျားသခင်စီကိုသွားရောက်ကိုးကွယ်ဝတ်ပြုရတယ်ဆိုတဲ့သဘောပါပဲမိတ်ဆွေအခုအချိန်မှာတော့ကျွန်တော်တို့အဖို့အဲ့ဒီလူခေဟောင်းကကြားကန်နေလူသားတွေကိုဘသူ့ကိုမှယေပရောဟိတ်ကြီးတွေလူသားတွေအတွက်ယစ်ပူဇော်ပေးရမယ့်ပုဂ္ဂိုလ်တွေအဖြစ်နဲ့ကိုယ်စလဲတွေခန့်ပြီးတော့စေလွှတ်ဖို့မလိုတော့ပါဘူးကတိရှင်သခင်ခရစ်တော်ဟာကျွန်တော်တို့အတွက်တပါးရီသောယေပရောဟိတ်မင်းကြီးအဖြစ်ကိုစားပြုရင်းနဲ့အပြစ်ဖြေရှင်းခြင်းဝတ်ကိုပြုလျက်ရှိနေပါပြီ။ပူဇော်သက်ကာကို၎င်းအပြစ်ဖြေရာယစ်ကို၎င်းပူဇော်၍တဲ့။ဒါကိုအင်္ဂလိပ်ကတော့ He may offer both gifts and sacrifices ဆိုပြီးတော့ဖော်ပြပါတယ်။လက်ဆောင်များကိုလည်းပေးတယ်။အသက်တော်ကိုလည်းအနှင်းတော်မူတယ်တဲ့။အဲ့ဒီလိုနှလန်းသွားအတိတ်ပဲပေါ်လာပါတယ်။ဒါဟာအဖဖျားသခင်ကိုအဖာကိုယ်တော်ချစ်တဲ့လောကီသားတို့ကိုကယ်တင်ခြင်းအမှုကိုကျွန်တော်ဆောင်ရွက်ပေးခဲ့ပြီးဖြစ်ပါတယ်ဆိုတဲ့အဖအကြီးအလိုတော်ကိုဆောင်ရွက်ခြင်းအပြင်ခရစ်တော်ရဲ့ကယ်တင်ခြင်းအမှုကြောင့်ဘုရားသခင်ဘလောက်ကျေနပ်အားရတော်မူတယ်ဆိုတဲ့အကြောင်းကိုထင်ရှားပြတ်သားစွာဖော်ပြပေးနေပါတယ်။တနည်းအားဖြင့်ကောင်းကင်ဘုံမှာစိုးစံတော်မူသောအဖဘုရားသခင်အတွေ့လက်ဆောင်မွန်တွေကိုကယ်တင်ရှင်ဟာဆောင်ကျင်းသွားတယ်။အဲ့ဒီလိုသဘောပေါက်နိုင်တယ်လို့တစ်ချိန်တည်းမှာပဲဒါကိုလူလောကအတွေ့သခင်ခရစ်တော်ဟာအရှံပေသောကြွယ်ဝသောကျေးဇူးဂရုဏာတော်များပြုပေးခဲ့ကြောင်းကိုဖော်ပြတယ်လို့ပြောကြင်ရင်လည်းဖြစ်နိုင်တာပါပဲ။ဟုတ်ပါတယ်။အပြစ်ဖြေရာယေဆိုတဲ့နေရာမှာ sacrifices for sin ဆိုပြီးတော့ s အများဆုံးအသုံးပြုထားတဲ့အတွက်ကြောင့် ကယ်တင်ရှင်ရဲ့ဆွတ်လွတ်တော်မူခြင်းအသိခံတော်မူခြင်းအလုံးစုံတို့ဟာကောင်းကင်ဘဝအတွက်အလွန်အရေးကြီးတယ်မြေလောကသားတို့အတွက်ကတော့အထူးဆိုးပွေရာမရှိလောက်အောင်ကျေးဇူးဂရုနာတော်အလွန်ကြီးမားလှတဲ့အကြောင်းတင်ပြလိုက်တယ်လို့ကျွန်တော်အဓိပ္ပာယ်ပြန်ဆိုပြရစီဒီနေရာမှာတခုအလေးအနက်သတိရစီခြင်းဒါကတော့ယေပရောဟိတ်မင်းကြီးဖြစ်တဲ့ကယ်တင်ရှင်သခင်ခရစ်တော်ဟာအပြစ်မရှိတဲ့လူတွေအတွက်ယေပရောဟိတ်ပြုခြင်းမဟုတ်အပြစ်ရှိပြီးသားလူတွေအတွက်ကယ်တင်ခြင်းယေပရောဟိတ်အမှုကိုပြုခြင်းသာဖြစ်တယ်။အပြစ်မရှိသောသူလို့ကိုယ့်ကိုယ်ကိုထင်မြင်ယူဆနေတဲ့လူတွေဟာသခင်ကိုကိုးကွယ်ရမှန်သိမှာမဟုတ်ပေမယ့်ကယ်တင်ရှင်ဂျေစုကတော့အပြစ်လောကကဘာကြီးတစ်ခုလုံးအတွက်ရှိနှင့်ပြီးသားဆိုတဲ့သစ္စာတရားဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်1ဟာအခုလိုဖော်ပြခဲ့တာကိုမိတ်ဆွေတို့အမှတ်ရစေချင်ပါတယ်။ခြေသားတို့သင်တို့သည်ဒုစရိုက်ကိုမပြုစေခြင်းဟာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏။တစုံတစ်ယောက်သောသူသည်ဒုစရိုက်ကိုပြုမိလျှင်ဖြောက်မှတ်တော်မူသောအရှင်ယေရှုခရစ်ကြီးဟုသောငါတို့အမှုဆောင်သခင်သည်ခရစ်တော်၌ရှိတော်မူ၏။တချို့တို့ကဒီအပိုင်းကိုသေသေချာလေ့လာပြီးတဲ့နောက်ရှင်ယောဟန်ဩဝါဒစာရဲ့ဖော်ပြချက်အရအပြစ်ကိုလုံးဝမပြုပါနဲ့ခြေသားတို့ဆိုပြီးတော့အတိတ်ပဲပြန်ရပါလေ။အမှန်ကတော့အဲ့ဒီအပြစ်တွေကိုပြုပြုမပြုပြုစာတိပဂရိအပြစ်သားအားလုံးတို့အတွက်ကယ်တင်ရှင်သခင်ခရစ်တော်ရဲ့ကယ်တင်ခြင်းကြီးစုတော်ဟာလူကိုလိုအပ်နေကြောင်းကိုရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အငယ်1ဟာဆက်လက်ပြီးတော့ဖွင့်ဆိုရှင်းလင်းပြလိုက်ပါတယ်။ဟုတ်ပါတယ်။ကျွန်တော်တို့ဖတ်ခဲ့တဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး1ရဲ့အငယ်1နဲ့2ကိုပေါင်းပြီးတော့ဖတ်ပြပါရစေ။ခြေသားတို့သင်တို့သည်ဒုစရိုက်ကိုမပြုစေခြင်းဟာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏။တစုံတယောက်သောသူသည်ဒုစရိုက်ကိုပြုမိလျှင်ဖြောက်မှတ်တော်မူသောအရှင်ယေရှုခရစ်ကြီးဟုသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏တဲ့ရှင်းသွားပါပြီနော်ဒုစရိုက်အပြစ်ဝန်တုပ်ဝန်ပိုးကိုမထမ်းကြနဲ့မလုကြနဲ့ဆိုတဲ့ကြားတဲ့ကလုံမိသောလူသားအလုံးအတွေ့ခရစ်တော်၏မြစ်တာတော်ဟာအဦးဆုံးတည်ရှိတည်နေခဲ့ပြီးပါပြီဟေဘရဲဩဝါဒစာအခန်းကြီး5အငယ်1ဟာအငယ်1နဲ့အခုလိုဆက်ဆက်ပြီးတော့ပေးလိုက်ပြန်ပါလေလူတို့တွင်ရွေးကောက်တော်မူသောယေဘရောဟိတ်မင်းမြည်ပြီးကပူဇော်သက်ကာကို၎င်းအပြစ်ဖြေရာယစ်ကို၎င်းပူဇော်၍လူတို့အတွက်ဖျားဝတ်ကိုပြုစီခြင်းဟာခံထားတော်မူသောသူဖြစ်၏သူသည်ကိုယ်တိုင်နွံ့ဤအာနေခြင်းရှိသည်ဖြစ်၍မိုက်သောသူမှားယွင်းသောသူတို့ကိုသီးခံခြင်းဟာတတ်နိုင်၏အတော်ကြီးတော်ကြီးစရာပါပဲကိုကအဖဖះသခင်ရွေးကောက်ခြင်းကြောင့်သာဟိတ်တလုံးဟန်တလုံးနဲ့အမှုတော်ကိုဆောင်နေရတယ်။ကိုကိုစားပြုထားရတဲ့အပြစ်သားတွေအတိုင်းပဲကိုဟာလည်းတကယ်တော့ဘာမှမထူဘူး။အပြစ်ဇာတိပဂရိလူဖြစ်ပါလျက်နဲ့ယေပရောဟိတ်ကြီးယေပရောဟိတ်ကြီးဆိုတဲ့ဂုံပုတ်ကြီးနဲ့သာလျှင်အဖဖះသခင်ရဲ့ရှေ့တော်မှောက်ကိုတိုးဝင်ချင်းကပ်ခွင့်ရတယ်။လူဟာအမှန်တော့နွမ်းရည်နေတယ်မောပန့်နေတယ်တဲ့။တနည်းအားဖြင့်ပြောရရင်တော့ကိုခွန်အားနေပါတာကိုကိုသိတယ်။ကိုအဟုတ်မဟုတ်တာကိုလည်းနားလေတယ်ဒါကြောင့်လေအဲ့ဒီယေပရောဟိတ်ဟာအဲ့ဒီယေပရောဟိတ်မင်းလူသားအပေါင်းတို့ဟာကိုယ့်အပြစ်ကိုကိုယ်ကောင်းကောင်းကြီးသိတဲ့အတွက်ကြောင့်သူတစ်ပါးရဲ့အာနေခြင်းအပြစ်အလုံးစုံတို့ကိုလေစာနာနိုင်တယ်နားလေနိုင်တယ်ဆိုတာကိုပူတွဲဖော်ပြပေးလိုက်ပါတယ်ဒီအပိုင်းမှာမိတ်ဆွေတို့မှတ်မိကြမယ်ထင်ပါတယ်ပထမဦးဆုံးဣတရီလာသမိုင်းကယေပရောဟိတ်မင်းကြီးအာယုံရဲ့အကြောင်းလीသူဟာနွားရုပ်ကိုရွှေချတဲ့နေရာမှာမမမမနဲ့ရှေ့ဆုံးကပါဝင်ပြီးရွှေချခဲ့တာဒါကိုထွက်မြောက်ရကြံအခန်းကြီး32အငယ်1မှ6အတွင်းမှာအခိုင်အမာပြန်ပြီးတွေ့နိုင်ပါတယ်။သမိုင်းမှတ်တမ်းလေးအဖြစ်မိတ်ဆွေတို့ပြန်ပြီးတော့နားဆင်ကြည့်ကြပါ။ထွက်မြောက်ရကြံအခန်းကြီး32အငယ်1မှ6အတွင်းမှာဖြစ်ပါတယ်။မောရှိသည်တောင်ပေါ်မှာကြာမြင့်စွာရှိနေကြောင်းကိုလူများတို့သည်သိမြင်သောအခါအာယုန်ထံသို့စီးဝေးကြ၍ထပါငါတို့ရှေ့မှသွားရသောဖျားတို့ကိုငါတို့အဖို့လုပ်ပါငါတို့ကိုအေဂုတ်ထုပြည်မှနှုတ်ဆောင်သောထိုမောရှိ၌အဘယ်သို့ဖြစ်သည်ကိုငါတို့မသိပါဟုပြောဆိုကြ၏။အာယုံကလည်းသင်တို့မယားသားသမီးများ၏နား၌ဆင်သောရွှေနှောင်းများကိုချွတ်၍ငါထံသို့ဆောင်ခဲ့ကြဟုဆိုလျင်လူအပေါင်းတို့သည်မိမိတို့နား၌ဆင်သောရွှေနှောင်းများကိုချွတ်၍အာယုံထံသို့ဆောင်ခဲ့ကြ၏။အာယုံသည်လည်းလက်ခံ၍နွားငယ်ရုပ်ပုံသဏ္ဍာန်ကိုကညစ်နှင့်ရေးသားပြီးလျှင်သွန်လေ၏။လူများတို့ကလည်းအိုးဣတရီလအမျိုးဤဖျားသည်သင်ကိုအေဂုတ်ထုပြည်မှနှုတ်ဆောင်သောသင်ဤဖျားဖြစ်တော်မူသည်ဟုဆိုကြ၏အာယုန်သည်ထိုအမှုကိုသိမြင်လျင်ရုတ်တုရှိမှရစ်ပလင်ကိုတည်၍နက်ဖြန်နေသည်ထာဝရဖျားအဖို့ပွဲခံရသောနေ့ဖြစ်သည်ဟုတတ်ကိုလဲ၍ကြေညာစေ၏ နက်ဖြန်နန်းနဲ့စောစောလူတို့သည်ထ၍မိရှူရရစ်မိသဟာယရစ်တို့ကိုပူဇော်ပြီးမှစားတောက်ဖြင့်ထိုင်နေကြ၏နောက်တဖန်ကခုံမြူတူချင်းဟာထကြ၏ကဲအဲ့ဒါဟာနင်းနေနော်တော့အပြစ်ကြီးလားတခါဘုရားသခင်ကအကြီးအကျယ်ဒေါသထွက်တာကိုသိတဲ့အချိန်မှာအဖန်ကလေးညောင်နာနာနဲ့မောရှိကိုမရေတရေလှိမ့်ခဲ့ပုံကလေးကိုပြန်ပြီးတော့ကြည်ပါဦးအဲ့ဒီကျမ်းရဲ့အငယ်24ရဲ့အဆိုအရအကျွန်ုပ်ကရွှေရှိသောသူသည်ချွတ်စေဟုဆိုသည်နှင့်အညီသူတို့ပေးသောရွှေကိုအကျွန်ုပ်သည်မိတဲ့၌ထည့်လျင်ဤနွားငယ်ထွက်လာပါသည်ဟုပြန်ပြော၏တဲ့ကဲအဲ့ဒီအာယုံဆိုတဲ့ပထမဦးဆုံးသောယေပရောဟိတ်မင်းကြီးကိုယ်တိုင်ကကညစ်နဲ့ရေးပြီးတော့နွားရုပ်ကိုသွန်းလောင်းတာဟာအေယာမအပြစ်ကြီးဒါပေမဲ့အဲ့ဒီလိုသူကိုယ်တိုင်ကဥဆောင်ပြီးတော့ကညစ်နဲ့ရေးပြီးတော့သွန်းလောင်းတာပါဆိုပြီးတော့အပြစ်ကြီးကျူးလွန်တာကိုသူဝန်ခံခဲ့ပါသလားဝန်မခံခဲ့ပါဘူးကျွန်တော်ကခိုင်းလို့သူတို့လေးတွေကရွှေတွေထုတ်ပြီးတော့မှကျွန်တော်ကလည်းမီးတဲ့ထည့်ပေးလိုက်တယ်ရှူးကနေနွားရုပ်ကလေးအလိုလိုထွက်လာပါတယ်သခင်တဲ့ကြည်စမ်းဖြေပုံကောမလိမ့်တပတ်ကလေးဖြစ်နေပြီမဟုတ်ဘူးလားဒါဟာတကယ်အခေါင်အဖျားအထွတ်အထိပ်ကလေဝိဆိုတဲ့အမျိုးအနွယ်ယေပရောဟိတ်ကြီးရဲ့လုပ်ပုံဖြစ်ပါတယ်ကိုးကွယ်ယုံကြည်မှုမှာအပြစ်ကျူးလွန်ခဲ့တယ်လိမ့်လေလှည့်ပြားခြင်းအပြစ်ကိုကျူးလွန်ခဲ့တယ်တခါဆက်ပြီးကြည့်လိုက်ပြန်တော့လေအဲ့ဒီလိုပဲအဆက်ဆက်သောနှောင်းပိုင်းယေဘရဟိမင်းအပေါင်းတို့ဟာလေတယောက်မှအပြစ်နဲ့မကင်းခဲ့ကြဘူးအေလိအေလိမို့လို့ရှမွေလရှမွေလမို့လို့ဆိုသလိုအကုန်လုံးတို့ဟာအပြစ်အဆုတ်အမြောက်ကလေးတွေကိုစီထွက်ခဲ့ကြတာကြီးပဲဆိုတာကိုကျွန်တော်တို့ဓမ္မသမိုင်းအရာရှင်းလင်းပြတ်သားစွာသတိပြုနိုင်ကြမယ်လို့ထင်ပါတယ်အေလိခေမှာအေလိရဲ့သားတော်မောင်နှစ်ယောက်အကြောင်းကိုလေမိတ်ဆွေတို့ကြားပူးကြပြီးပါပြီနော်ယေဘရဟိမင်းအသေးစားကလေးတွေပေါ့သူများတွေကမိပူဇော်ဖို့အမဲသားတို့သိုးသားတို့စိတ်သားတို့ယူလာရင်ကဲတော့အဝါကနေစီးပြီးတော့အကောင်းဆုံးအပိုင်းကလေးတွေကိုလူယူတယ်တဲ့အဲ့ဒါကိုအဖေကြီးကလည်းသိတယ်မသိဘူးမဟုတ်ဘူးသိတယ်ဒါပေမဲ့မနိုင်ဘူးမကောင်းဘူးသားတို့မင်းတို့အဖေမှာမင်းတို့ကြောင့်နာမည်ပြတ်ပါတော့မယ်ကွယ်ဆိုပြီးတော့လေတံကလေးပျော့ပျော့နဲ့သာဆုံးမခဲ့တယ်ဆိုတာကိုဓမ္မရာဇဝင်မှာပြန်ပြီးတော့တွေ့ရပါတယ်အဲ့ဒါနဲ့ပဲနောက်ဆုံးမှာတော့အဲ့ဒီသားမိုက်နှစ်ယောက်နဲ့အတူအေလိခမရမှာဇက်ကြိုးပြီးသိခဲ့ရတဲ့ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့ဆက်ပြီးတွေ့မြင်နိုင်မှာဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ယေဘရဟိတ်မင်းတို့ဤအချုပ်အခြာဖြစ်တော်မူတဲ့ကယ်တင်ရှင်ခမရမှာတော့ဘာလောကအပြစ်အနှောင်အဖွဲမှကို့မှာမရှိပါပဲလျင်လူဇာတိမှာ33နှစ်တိုင်တိုင်ကျင်လည်ပြီးတော့အသက်တော်ကိုစွန့်ရင်းနဲ့ကိုပူဇော်ပေးခဲ့တယ်3နှစ်ဆိုတဲ့အချိန်ကလေးအတွင်းမှာလုံလောက်သောဧဝံဂေလိဝမ်းမြောက်ဖွယ်ကယ်တင်ခြင်းကျေးဇူးကိုပြုသွားခဲ့တယ်အပြစ်ကင်းမဲ့စွာနဲ့လူဘဝကိုရှင်သန်ပြီးတော့လူသမိုင်းရဲ့အပြစ်တွေအလုံးကိုလေးလံစွာခံယူခဲ့ရှာပါတယ်။သူရဲ့ဖျားဇာတိတစ်ဖက်နဲ့ခံယူရလူဘဝဟာဘလောက်အပြစ်ကင်းတယ်။ဒါကိုဖျားသခင်ကိုဆန့်ကျင်နေတဲ့လူသားတွေဟာမခံယူနိုင်ကြဘူး။အဲ့ဒီသစ္စာတရားတွေကိုကိုတော်တိုင်ကသတိပေးဖို့ပြပေးခဲ့တဲ့အချက်တွေဟာလေနှုတ်ကပတ်တော်မှာအများကြီးရှိနေပါတယ်။အထူးသဖြင့်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈မှာပြန်ကြည့်ပါ။အခန်းကြီး၈ရဲ့အငယ်42 4355 46 48တို့ဟာအခုလိုပေါင်းစုဖော်ပြထားပါတယ်။ဘုရားသခင်သည်သင်တို့အဖမှန်လျင်သင်တို့သည်ငါ့ကိုချစ်ကြလိမ့်မည်။အကြောင်းမူကားငါသည်ဘုရားသခင်အထံတော်မှထွက်ကြွရောက်လာ၏။ကိုယ်အလိုလျောက်လာသည်မဟုတ်။ဘုရားသခင်သည်ငါ့ကိုဆေလွတ်တော်မူ၏။အဘယ်ကြောင့်ငါစကားကိုနားမလည်ကြသနည်း။ငါ၏ဒေသနာကိုနားမခံမယူနိုင်သောကြောင့်သာသင်တို့သည်ငါစကားကိုနားမလည်ကြ၏။အဲ့ဒီကျမ်းမှာပဲအငယ်55မှ58ကျတော့ငါသည်သစ္စာစကားကိုပြောသောကြောင့်သင်တို့သည်မယုံကြ။ငါ၌အပြစ်ရှိကြောင်းကိုသင်တို့တွင်အဘယ်သူဖော်ပြသနည်း။သစ္စာစကားကိုငါပြောသည်မှန်လျင်အဘယ်ကြောင့်သင်တို့မယုံကြသနည်း။ဘုရားသခင်နှင့်ဆက်ဆိုင်သောသူသည်ဘုရားသခင်၏စကားတော်ကိုနားထောင်တတ်၏။သင်တို့သည်ဘုရားသခင်နှင့်မဆက်ဆိုင်သောကြောင့်နားမထောင်ကြဟုမိန့်တော်မူ၏။ဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့။ဒီနှုတ်ကပတ်တော်တော်ဝင်အချက်တွေအပေါင်းတို့ဟာအခုဟေဒီယဩဝါဒစာကိုနားဆင်ကြရင်းနဲ့ပြန်ပြီးတော့မိษွေတို့ကျွန်တော်တို့သတိပြုရမယ့်အချက်တွေပဲဖြစ်ပါတယ်။အခုချိန်မှာတော့ဟေဒီယဩဝါဒစာအခန်းကြီး9ရဲ့အငယ်3ဟာဘယ်လိုဆက်လက်ဖော်ပြအောင်မလဲဆိုတာကိုရှုကြည့်ကြပါအောင်စို့။ထို့အကြောင်းကြောင့်လေလူများအပြစ်နှင့်မိမိအပြစ်ကိုဖြေခြင်းဟာပူဇော်ရ၏။သိပြီးတော့ကြွားချနေတဲ့လူဇာတိပဂရိယေဘရဟိတ်မင်းကြီးတွေရဲ့ကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောယေဘရဟိတ်မင်းကြီးအပေါင်းတို့ရဲ့အချုပ်အခြာရေးဟာဆန့်ကျင်ချာနာနေပြီဆိုတာကိုဖော်ပြပေးနေပါတယ်။ခရစ်တော်ရဲ့ကယ်တင်ခြင်းတရားဟာသူ့အတွက်အရှင်းမဟုတ်ပါဘူး။သူ့အတွက်ကယ်တင်ဖို့ဘာမှမလိုပါဘူး။သူဟာဖျားဇာတိဖြစ်ပါတယ်။ကျွန်တော်မိษွေတို့ဆိုတဲ့ကမ္ဘာသမိုင်းဝင်လူသားအပေါင်းတို့အတွက်ကယ်တင်ခြင်းယေရှုပြုဖို့ရန်သာလျှင်သူဟာအမှုတော်ကိုဆောင်ခဲ့ခြင်းဖြစ်ပါတယ်။အဆက်ဆက်သောရှေးကာလယေဘရဟိတ်ကြီးတွေကတော့ သူတို့ကိုစားပြုထားတဲ့လူသားတွေအတွက်လည်းရစ်ပူဇော်ပေးရတယ်။ပြီးတော့ကိုအပြစ်လွတ်စေဖို့ရန်အတွက်လည်းအမျိုးမျိုးပူဇော်ရပါတယ်။အပြစ်ဖြေရာဝတ်တွေကိုပြုခဲ့ရပါတယ်။ဒါတွေဟာလူသားဘဝကနေပြီးတော့မှတန်ရှင်းသူဆိုတဲ့စိတ်လို့အခေါ်ခံလို့သူယုံကြည်သောမဟာလူသားအပေါင်းတို့ရောင်ပြီးတော့မာနမထောင်မလွှားရအောင်ဆုံးမနေတာတွေပါပဲ။သောသောရှင်ယောဟန်ဩဝါဒစာအရအပြစ်ရှိကိုရှိနေတဲ့လူသားတွေအတွက်သူ့ရဲ့မေတ္တာတော်ဟာအရင်တည်ရှိတည်နေခဲ့တယ်ဆိုတာကိုသိဖို့လိုသလို။တန်ရှင်းသူဆိုတာဟာလေအပြစ်မရှိလို့တန်ရှင်းတာအရှင်မဟုတ်။သူ့ကိုယုံကြည်ခြင်းအပြင်သာလျှင်သူပြုတော်မူသောယေရှုဂရုနာတော်ကြောင့်တန်ရှင်းလာရခြင်းပဲဆိုတာကိုအရှင်းမိထားလို့မရနိုင်ပါဘူး။ဟေဘရဲဩဝါဒစာအခန်းကြီး5အငယ်4ဘုရားသခင်သည်အာယုံကိုခေါ်တော်မူတဲ့ကဲ့သို့ခေါ်တော်မူသောသူမှတပါအဘယ်သူမျှထိုအရာမျက်ကိုမသိမ့်မယူရဒီအပိုင်းဟာခရစ်တော်ရဲ့တဆူကြီးသောကယ်တင်ရှင်ဖြစ်ခြင်းအကျွမ်းမဲ့သောတကူအာနာနဲ့ပြည့်စုံတော်မူခြင်းကိုအမှတ်ရစေပါれတစ်ချိန်တည်းမှာပဲအဲ့ဒီကယ်တင်ခြင်းအမှုဆိုတာဟာဖျားသခင်မှုသာပြုနိုင်တဲ့အမှုအပြစ်သားတို့လောကမှာအဖဖျားသာမရှိရင်သို့မဟုတ်ကယ်တင်ခြင်းမပေးခဲ့ရင်အပြစ်၌သာလုံလုံပျက်စီးကြရမယ်ဘဝဆိုတာတွေ့ကိုရှင်းလင်းပြသစွာသတိပေးလိုက်ပါれအခုချိန်မှာတော့ဟေပြဲဩဝါဒစာအခန်းကြီး5အငယ်5ကိုအငယ်4နဲ့ဆက်ဆက်ပြီးတော့တင်ပြပါရစေ။ဘုရားသခင်သည်အာယုံကိုခေါ်တော်မူတဲ့ကဲ့သို့ခေါ်တော်မူသောသူမှတပါ။အဘယ်သူမျှထိုအရာမျက်ကိုမသိမယူရ။ထိုနည်းတူခရစ်တော်သည်ယေပရောဟိတ်မင်းအရာ၌မိမိကိုမိမိချီးမြှောက်သည်မဟုတ်။သင်သည်ငါသားဖြစ်ယနေ့ပင်သင်ကိုငါဖြစ်ပွားစေပြီဟုမိန့်တော်မူသောသူသည်ခရစ်တော်ကိုချီးမြှောက်တော်မူ၏။သင်သည်ငါသားတဲ့ယနေ့ပင်သင်ကိုငါဖြစ်ပွားစေပြီတဲ့အဲ့ဒီလိုဖော်ပြထားတဲ့အတွက်ကြောင့်ချစ်တော်မူခြင်းဖြစ်ပွားစေခြင်းဆရာဟာအချို့အချို့သောသူတည်တည်တွေအဖို့ဒါဟာလူစားတိကိုကက်တင်ရှင်သခင်ခရစ်တော်ခံယူခြင်းကိုဆိုလိုတာပဲလို့ထင်ကြပါတယ်အမှန်ကတော့ဂောလဂောသဆိုတဲ့ကရာနီကုန်းမြေပေါ်မှာကားတိုင်းထက်မှအသေးခံသင်ချိုင်းတွင်မှသင်ကြိုခြင်းခံယူပြီးတော့သုံးရမြောက်သောနေ့မှထမြောက်တော်မူခြင်းကိုသာဆိုလိုခြင်းဖြစ်ပါတယ်ပဲလင်ဆိုတဲ့မြို့ကလေးတမြို့မှာဥဝဲဆိုပြီးတော့အပြုတ်ကညာရဲ့ဝန်းကမွေးဖွားလာတဲ့ယေရှုဟာလူလောကသမိုင်းကအပြစ်ပေါင်းတဲ့ကိုတိုးဖွေဝင်ရောက်ရခြင်းသာဖြစ်တယ်။တနည်းအားဖြင့်ဒါဟာနှိမ့်ချတော်မူခြင်းသာဖြစ်တယ်။ဒါပေမဲ့အသေးခံတော်မူပြီးတဲ့နောက်မြေကြီးမှာအနှံ့ခြင်းကိုခံသုံးရမြောက်သောမနဲ့ခင်းမှာရှင်ပြန်ထမြောက်ရတယ်ဆိုတာကြတော့မှငါချစ်သောငါသားကိုငါဖြစ်ပွားစေပြီဆိုတဲ့ချီးမြှောက်ခြင်းနဲ့အတူအပြစ်လောကရဲ့သေခြင်းကနေပြီးတော့သာဝရအသက်၌လူသားတို့ရှင်သန်ရစီဖို့ယေရှုပြုခြင်းအတွေ့ချီးမွမ်းထောမနာပြုခြင်းဖြစ်တယ်ဆိုတဲ့သဘောတရားဟာရှင်းလင်းပြတ်သားစွာပေါ်လွင်နေပါတယ်။မှန်ပါတယ်မိတ်ဆွေ။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး6အငယ်39နဲ့40တို့ဟာခရစ်တော်ဟာအဖဖျားသခင်ရဲ့ကြီးမြတ်လှသောအလိုဆန္ဒဘယ်လိုရှိတယ်ဆိုတာကိုအခုလိုဖွင့်ဆိုပေးလိုက်ကြောင်းတွေ့နိုင်ပါတယ်။ငါကိုဆေလွတ်တော်မူသောခမည်းတော်ဤအလိုတော်ကငါအားပေးသောသူတို့တွင်တစုံတစ်ယောက်ကိုမျှငါမပြောက်စေရပေနောက်ဆုံးသောနေ့၌ထိုသူအပေါင်းတို့ကိုထမြောက်စေခြင်းဟာ၎င်းသားတော်ကိုကြည်မြင်၍ယုံကြည်သောသူရှိသမျှတို့သည်ထာဝရအသက်ကိုရစေခြင်းဟာ၎င်းအလိုတော်ရှိ၏ငါသည်လည်းနောက်ဆုံးသောနေ့၌ထိုသူတို့ကိုထမြောက်စေမည်ဟုမိန့်တော်မူ၏တဲ့ဒါကြောင့်မို့လို့ကျွန်တော်မိတ်ဆွေတို့လူသားအပေါင်းတို့ဟာကျေးဇူးတော်ကိုအထက်ထက်ချီးမွမ်းရင်းနဲ့ကယ်တင်ရှင်သခင်ခရစ်တော်ထံမှဘုန်းတော်ကိုဝင်စားခံယူကြဖို့အထူးပဲအရေးကြီးလှပါတယ်။ဟေပြဲဩဝါဒစာအခန်းကြီး5အငယ်6ထိုသို့နှင့်အညီကျမ်းစာတစ်ချက်လာသည်ကားသင်သည်မေလခိဇေဒက်ဤသူထာဝရယေဘရောဟိတ်ဖြစ်သည်ဟုလာသည်။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာမေလခိဇေဒက်ဆိုတဲ့အာဗျံရဲ့ခင်မှနှုတ်ကပတ်တော်ကဖော်ပြပေးလိုက်တဲ့ယေဘရောဟိတ်မင်းကြီးတပါးဟာကယ်တင်ရှင်သခင်ခရစ်တော်ပေါ်ထွန်းမဲ့အကြောင်းကိုကြိုတင်ဗျာဒိတ်ပြုဖော်ပြပေးခဲ့တယ်။အသွေးတော်နဲ့အသားတော်ကိုစွန့်လူပူဇော်ခဲ့တဲ့သခင်မေတ္တာတော်ကိုကြိုတင်ရည်ညွှန်းအနာဂတ်ပြုပေးခဲ့တယ်။ကျွန်တော်တို့ယုံကြည်သူတွေဟာဆယ်ဖို့တဖို့သောအလှူငွေကိုပေးပြီးတော့အသွေးတော်နဲ့အသားတော်တည်းဟုသောမုန့်နဲ့စပြည့်ရည်အားဖြင့်ခရစ်တော်နဲ့ပရိညင်ပြုမိသဟာယဖွဲ့ရခြင်းတွေပြုကြရမယ်ဆိုရတွေ့ကိုအလွန်ရှိကြတဲ့အချိန်ကလေးကအနာဂတ်ချထားပေးတော်မူခဲ့တယ်ဆိုရတွေ့ကိုကျွန်တော်တို့ဟာကဗာဦးကျမ်းသင်ခန်းစာတရက်အဖြစ်နဲ့ခံယူခဲ့ကြပြီဖြစ်ပါတယ်။ဟေပြဲဩဝါဒစာမှာဒါဟာနောက်ထပ်တွေ့မြင်ပြန်ရတဲ့တွေ့မြင်ရပြန်တဲ့သမိုင်းသက်သေတွေပဲလို့ဆိုပြရစေ။အဲ့ဒီယေဘရောဟိတ်မင်းကြီးမေလခိဇေဒက်ဆိုတာဟာအဆက်အဆက်မရှိပေါ်ထွန်းပြီးတော့အဆက်အဆက်မရှိပျောက်ကွယ်သွားတာဆိုတော့အချို့အဖို့ဒါဟာခရစ်တော်ရဲ့ဝိညာဉ်ရေးသဏ္ဍာန်နဲ့အမှတ်တမဲ့ဖြစ်လာတာပဲလို့ခံယူကြတာလည်းရှိပါတယ်။အကြံပြင်းဆိုရရင်တော့ဗျာဒိတ်တော်တို့ရဲ့အံ့ဩဖွယ်စိတ်ဆက်စုံလင်မှုတစ်ခုမှန်ပါတယ်။ ဒါပေမဲ့ကယ်တင်ရှင်သခင်ခရစ်တော်ဟာကျွန်တော်မိษွေတို့အတွက်မတွက်ဆနိုင်တဲ့အနန္တကာလအတွင်းမှာအစလည်းဖြစ်တယ်အဆုံးလည်းဖြစ်တယ်ဆိုတဲ့အချက်ကိုမေ့ထားလို့မရနိုင်ပါဘူးဗျာဒိတ်ကျမ်းအခန်းကြီး1အတွင်းမှာဖော်ပြထားတဲ့အချက်ကိုပြန်ကြည့်စေချင်ပါတယ်အာမင်ငါသည်အာလဖဖြစ်၏အိုမီဂါလည်းဖြစ်၏ဟုအနန္တတကုနှင့်ပြည့်စုံတော်မူ၍ပစ္စုပန်အတိတ်အနာဂတ်ကာလအစဉ်ရှိတော်မူသောထာဝရအရှင်ဘုရားသခင်မိန့်တော်မူ၏တဲ့မိษွေအပေါင်းတို့အာလဖာဆရာဟာဟီလသခေါ် Greek အခရာတို့ရဲ့အစအယ်ဖာဖြစ်တယ်လို့အိုမီဂါဆရာဟာအဲ့ဒီအခရာစဉ်မှာနောက်ဆုံးဝေါ်ဟာရဖြစ်တဲ့အိုမီဂါပဲဖြစ်ပါလေဟုတ်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့အစနဲ့အဆုံးကိုဘယ်လူသားမျှနားလည်နိုင်စွမ်းမရှိနိုင်ပါဘူးဒါပေမဲ့သူဟာအဖဖခင်သခင်ဖြစ်တော်မူတယ်အစဦးဆိုတဲ့အတိုင်းအစမဲ့အတိတ်ကာလကတည်းကတည်ရှိခဲ့တယ်ယခုတည်ရှိစေဖြစ်တယ်ယေပရောဟိတ်မင်းကြီးအဖြစ်နဲ့လူကဘာကိုကယ်တင်ရန်အမှုဆောင်ပြနေတယ်။နောက်ဆုံးသောကတ်ကာလမှာတရားစီရင်ခြင်းပြုတော်မူလိမ့်မယ်။အသင်းတော်ကိုကောင်းကင်ဘုံသို့သိမ်းဆည်းခြင်းပြုမယ်။လူသားတို့အတွက်ထာဝရအသက်ရှင်ခြင်းကိုပေးလျက်ရှိနေတယ်ဆိုတာကိုကျွန်တော်သိထားကြရပြီးဖြစ်ပါတယ်။ကယ်တင်ရှင်သခင်ခရစ်တော်ဟာအစနဲ့အဆုံးဖြစ်တယ်လို့သူပြုတော်မူသောယေရှုတော်ဟာဘယ်သောအခါမှကုန်ဆုံးခြင်းမရှိတဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ။
ဒေါက်တာထွန်းမြတ်အေးအစီအစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မသစ်ကျမ်းမိုင်းတွေကဟေဘရဲဩဝါဒစာခန်းကြီး9အခန်းငယ်9ကနေအခန်းငယ်14အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။